ပြီးခဲ့တဲ့ပတ်တွင်ဒီမြမရေးဆုံးဖြတ်ချက်မူကြမ်းတရက်ကိုအမေရိကန်နိုင်ငံရဲ့အထက်လွှတ်တော်မှာတင်သွင်းခဲ့ကြပါတယ်။အဲဒီတုန်းကဒီ Reuters ဖန်ဆီးခံသတင်းတော်နှစ်ဦးပြန်လွှတ်ရေးကိစ္စတွေကိုအဓိကထားပြီးတော့ပြောဆိုဆွေးနွေးခဲ့ကြပါတယ်။ဒီကိစ္စနဲ့ပတ်သက်ပြီးတော့အမေရိကန်ဆိုင်ရာမြန်မာတာမတ်ဦးအောင်လင်းရဲ့သဘောထားကိုသိနိုင်အောင်မက်အင်ဂျင်နီယာဆက်သွယ်နေတဲ့ဦးအောင်လင်းကအခုလိုဆက်ပြီးတော့ဖြေကြပါလိမ့်မယ်။
ဒီနောက်လုံးကိစ္စကတော့ကျွန်တော်တို့ရဲ့တရားရေးမန်နေဟန်နေဆောင်ရတဲ့ကိစ္စဖြစ်ပါတယ်။ဒီနောက်လူအနေနဲ့သူတို့အယူခံတွေကိုတင်သွင်းခွင့်တွေကိုလည်းပေးထားပြီးဖြစ်ပါတယ်။သူတို့လုပ်ဆရာရှိတာတို့ဆက်လက်ပြီးတော့လုပ်ပါမယ်လို့လည်းကျွန်တော်ယူဆပါတယ
်။ဆိုတော့အခုအမေရိကန်အထက်လွှတ်တော်ဒီနိုင်ငံသားရေးကော်မတီကတင်တဲ့ဆုံးဖြတ်ချက်မူကြမ်းမှာတော့သူတို့ကဆက်ပြီးတော့ဒီရခိုင်မှာဖြစ်ခဲ့တဲ့ကိစ္စအင်းနဲ့ပတ်သက်ပြီးတာဝန်ရှိသူတွေကိုဆက်ပြီးအရေးယူဖို့လို့နောက်ဒီ genocide လို့ခေါ်တဲ့လူမျိုးတုံးအဆင့်ဖြစ်တတ်မှတ်ဖို့ဒီအမေရိကန်အစိုးရကိုလည်းဒါသူတို့ဖိအားပေးနေတဲ့အပိုင်းပေါ့လေအဲ့ဒီပုံမှာရောဒါမြန်မာအစိုးရဘက်ကဘယ်လိုသဘောထားရှိပါလဲရှင
်အဲ့ဒါနဲ့ပတ်သက်လို့ကျွန်တော်တို့အစိုးရရည်ရည်ကြတာလူတန်လည်းရှင်းပါတယ်အရင်ကလည်းပြောထားပြီးသားဖြစ်ပါတယ်တာဝန်ရှိတဲ့လူတွေကိုကျွန်တော်တို့အစိုးရဆိုလို့ရှိရင်ဒီလူခွင့်ချုပ်ပေါက်မှုတွေလုံးဝကျွန်တော်တို့နေနဲ့လက်မခံပါဘူးချုပ်ပေါက်တဲ့လူတွေကိုလည်းပြစ်ပေးဖို့ရှင်နေအများတိုင်းရှိပါတယ်ပြပင်းနိုင်မှုအတွက်လည်းကျွန်တော်တို့အနေနဲ့ရန်တရားတွေရှိပါတယ်ဥပဒေအကြောင်းအရအရေးယူဖို့ရှိပါတယ်အပြစ်ရှိပါတယ်ဆိုတဲ့လူတွေကိုလည်းတိုင်ကြားဖို့ဆိုတဲ့ကိစ္စကိုလည်းဒီစုံစမ်းရေးကော်မရှင်ကနေပြီးတော့ဖိတ်ခေါ်ထားပါတယ်ဖိတ်ခေါ်ထားတဲ့အတိုင်းပဲဒီလကုံနဲ့ဖြီးဖို့အရင်တော့ဆိုလို့ရှိရင်သူတို့တိုင်ကြားနိုင်တဲ့ဟာတွေကိုရက်ကိုဆော်ပြီးတော့ပြိမယ်လို့ပြောထားပေမဲ့သူတို့ရဲ့တိုင်ကြားနိုင်တဲ့နေရက်တွေကိုလည်းဆက်လက်ပြီးတော့ရဲ့သူမြင်သတ်မှတ်ထားတယ်လို့သိရပါတယ်။ဒါအပြင်တိုင်ကြားမှုမှာဆိုလို့ရှိရင်လည်းဘာသာပေါင်းစုံနဲ့တိုင်ကြားနိုင်တယ်ဆိုတဲ့ဟာတွေကိုပြောရပါတယ
်။မြန်မာနဲ့အမေရိကန်ဆက်ဆံရေးမှာဟိုလက်ရှိနှစ်နိုင်ငံဆက်ဆံရေးကတော့တန်တမာရေးဆက်ဆံရေးရောပေါ့လေ။ပုံမှန်အနေထားရှိရဆိုပေမဲ့အခုလိုအမေရိကန်လွှတ်တော်ဘက်ကနေပြီးတော့ဒီမြန်မာအရေးဖိအားပေးလာတဲ့အပေါ်မှာရောမြန်မာဘက်ကနေပြီးတော့ဒီအမေရိကန်နဲ့ဒီဆက်ဆံရေးမှာပေါ့လေပိုပြီးဝေးသွားစေမလားဆိုရင်ဦးအနေထားဒီမှာကိုဘယ်လောက်ထိရှိနေလဲရှင
်ကျွန်တော်တို့ဘက်ကတော့ပုံစံကတော့ရည်ရည်ချက်ကမပြောင်းလဲပါဘူးခင်မင်းရင်းနှီးမှုတွေဟာဆိုလို့ရှိရင်အများအားဖြင့်ကျွန်တော်တို့အနေနဲ့ကန့်လန့်နေပါတယ်အမေရိကန်နဲ့လည်းဆက်ဆံရေးကောင်းဖို့ဖို့အတွက်လည်းအများအားချိုးပါနေပါတယ်ဒါတော့သူတို့ဘက်ကနေပြီးတော့ကိုယ်ကဆက်ဆံရေးကောင်းမွန်ခြင်းနဲ့လည်းသူတို့ဘက်ကနေပြီးတော့ဆုံးဖြတ်တဲ့ကိစ္စကတော့သူတို့ကိစ္စသာဖြစ်ပါတယ်ကျွန်တော်တို့ဘက်ကတော့ရည်တည်ချက်ကမပြောင်းပါဘူးခင်မင်းရင်းနှီးမှုဟာဆိုလို့ရှိရင်လည်းအရင်တိုင်းပဲဖြစ်ပါတယ
်အမေရိကန်ဆိုင်ရာမြန်မာသမ္မတဦးအောင်လင်းကိုမိုက်အင်ဂျင်နီယာဆက်သွယ်မိနေကြတာပါခင်ဗျာ